င်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပြည်သားမှရောက်ရှိနေတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေမုတ်တုံရသည့်အတွင်းဒုက္ခပျက်စီးမှုတွေနဲ့မကြုံရအောင်ကာကွယ်တားဆီးနိုင်ဖို့အတွက်ကြိုတင်ပြင်ဆင်မှုတွေကိုကုလသမဂ္ဂနဲ့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့အစည်းတွေကတိုးမြှင့်ပြုလုပ်နေကြပါတယ်။ဂျနီဗာရောက် VOA သတင်းတောက်လီဇာရှလင်းရဲ့သတင်းလွှာကိုတင်ပြပေးပါမယ်။ဒီကလဟာဆိုရင်အချိန်လွတ်ပြီးလောက်ရမယ်အချိန်နေပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပထမဆိုက်ကလုန်းရာသီနှစ်ခုဟာရှေ့လတည်းမှာစတင်တော့မှာဖြစ်ပါတယ်။နောက်ထပ်3လလောက်ကြာရင်မုတ်တုံမိုးတီးထန်စွာရွာသွန်းတော့မှာဖြစ်ပြီးမုတ်တုံမိုးနဲ့အတူရေကြီးရေလျှံမှုတွေယောဂဗျာတွေတည်ဆောင်လာပါလိမ့်မယ်။ဒါဟာပြီးခဲ့တဲ့ဩဂုတ်လကစလို့အိန္ဒိယချင်းမြန်မာနိုင်ငံမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားကိုထွက်ပြေးလာကြတဲ့ဒုက္ခသည်6,000-8,000လောက်အတွက်တော့သတင်းစိုးတွေပဲဖြစ်ပါတယ်။သူတို့ဟာအရင်အတုတ်တွေကရောက်ရှိနေပြီးဖြစ်တယ်လို့စိတ်အားငယ်စွာစွတ်စွတ်ပြက်ပြက်နဲ့ငပိတိတ်ငချင်းတိတ်နေနေကြရတဲ့ဒုက္ခတွေနှစ်သိန်းကျော်နဲ့အတူရှင်တွဲပြီးတော့နေထိုင်နေကြရတာပါရေကြီးရေရှမ်းဖြစ်နိုင်တဲ့နေရာတွေမြေပြိုကျနိုင်တဲ့နေရာတွေမှာနေထိုင်ရတဲ့မိသားစုတွေကိုတော့တခြားနေရာကိုရွှေ့ပြောင်းနေထိုင်ကြဖို့တိုက်တွန်းနေရပါတယ်လို့ကုလသမဂ္ဂဒုက္ခတွေရေးရာပြောခွင့်ရသူအန်ဒရီမဟက်ဂျစ်ကပြောပါတယ်ဘာကြောင့်လဲဆိုတော့မြေနေရာကအကန့်အသတ်ရှိလို့ပါအန်ဒီအများဆုံးနေရာတွေမှာနေနေကြရသူတွေကတော့ဦးစားပေးရတာပေါ့လို့သူကပြောပါတယ
် Today we are actually beginning to relocate the first 50 families living in one of the flood prone areas to a new and safer part of the site. They will be among 381 households who have been identified.
ဒီကနေ့ကျွန်တော်စပြီးတော့ပထမဆုံးတုတ်ဖြစ်ရေကြီးရေရှမ်းနိုင်တဲ့နေရာတွေမှာနေထိုင်နေကြတဲ့မိသားစု50ကိုစိတ်ချရတဲ့နေရာအသစ်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ်သူတို့ဟာနောက်သတင်းပတ်တွေအတွင်းမှာရွှေ့ပြောင်းပေးဖို့စီစဉ်ထားတဲ့အိမ်နောင်စု380စုထဲမှာအပါအဝင်ဖြစ်ပါတယ်။တခြားမိသားစုတွေကိုတော့ဒုက္ခသည်အများကြီးရနိုင်ငံတကာဖွဲ့စည်းဖြစ်တဲ့ IOM ကပြောင်းရွှေ့ပေးပါလိမ့်မယ်
။သူတို့ရဲ့နေအိမ်တွေရေတိုက်စားသွားမဲ့အရေးပြင်အခြားကြီးကြီးမားမားစိုးရိမ်ပွေကောင်းတဲ့ကိစ္စကတော့ရေကြောင်ဖြစ်ပေါ်တတ်တဲ့ယောဂဗျာတွေပဲဖြစ်ပါတယ်။မုတ်တုံမိုးတီးထန်စွာရွာသွန်းမှုနဲ့ရေကြီးရေလျှံမှုတွေကြောင့်ဝမ်းပြက်ဝမ်းလျှောယောဂါနဲ့အတဲရောင်ယောဂါတွေဖြစ်ပေါ်တတ်တယ်လို့ငှက်ဖျားနဲ့တွေးလုံတုတ်ကွေးယောဂါတွေလည်းဖြစ်တတ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ကြီးနဲ့ဒီအဖွဲ့ကြီးနဲ့ပူးပေါင်းလှုပ်ဆောင်သူတွေကိုရိုဟင်ဂျာဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့မုတ်တုံရာသီကိုအကာအကွယ်ပေးနိုင်အောင်ပြောင်းရွှေ့နေရာချထားပေးတာတွေလှုပ်ဆောင်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကခွင့်ပြုပေးခဲ့ပါတယ် WHO အဖွဲ့ကြီးဟာဒုက္ခသည်စခန်းတွေအလုံးအတွက်ကျန်းမာရေးစောင့်ရှောက်မှုပေးတဲ့အဆောက်အုံပေါင်း290မှာလှုပ်ဖို့ကံပဲ100ကျော်နဲ့ညှိနှိုင်းပူးပေါင်းပြီးတော့ကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်ခင်ဗျာ